မြန်မာနိုင်ငံကနေအင်းကြီးချင်းထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသား35ဦးကိုတိုက်ပြင်းနဲ့မဲဆောင်တာမှာဇွန်လ18ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်ကနေထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်သူတွေနေဆင်လို့ရှိနေတယ်လို့ AAC အလုတ္တမကုနီဆောင်ဆောင်ရဲ့အသင်းကကိုရဲမင်းက VOA ကိုပြောပါတယ
်။ဒီတိုင်းပြည်ကထိတဲ့အလုတ္တမတွေကတော့အားလုံး35ဦးဖြစ်ပါတယ်။ကျား24ဦးမှ17ဦးပါ။မနေ့ကတော့ဆိုလဲဒီကန်ခနာဘူရီဘက်မှာဖမ်းဆီးခံတိတယ်။ဒီအားလုံးဆိုရင်ကျွန်တော်15ဦး။ဘောနောပါချုတ်ကြိုင်ဘက်မှာလည်းဖမ်းဆီးခံတိတယ်။အားလုံး16ဦး။တော့ပြီးတော့စစ်မှုသာခွန်မှာတွားပြီးတော့အလုပ်လုပ်မဲ့သူတွေပေါ့နော်။ကျွန်တော်တို့မှာအချိန်တွားပြီးတော့အလုပ်လုပ်မဲ့သူတွေ။နေဆက်ကနေတက်လာတဲ့သူတွေ။မနေ့ကလည်းဖမ်းခံတိတယ်။ဒီနေ့လည်းဖမ်းခံတိတယ်။အသက်တိုက်ဖမ်းဆီးခံတိနေတဲ့သဘောပါ
။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်တဲ့အတွက်အလုပ်ကန်အခက်အခဲနဲ့ကြုံနေကြရပြီးစားဝတ်နေရေးကျက်တဲတဲ့အတွက်အင်းကြီးချင်းထိုင်းနိုင်ငံတဲ့ကိုအလုတ်လုတ်ဖို့အတွက်လာရောက်နေကြတာဖြစ်ပါတယ်